ရာသီဥတုဖောက်ပြန်မှုတွေကြောင့်မုတ်တုံမိုးတံအပြင်းထန်ခံခဲ့ရတဲ့ပါကစ္စတန်နိုင်ငံမှာနှစ်လကျော်ကြာရေပေးသင့်သူတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒေါ်လာတန်160တောင်းခံလိုက်ပါတယ်
United Nations is issuing a flash of appeal for $160 million.
ပါကစ္စတန်ဆိုရကဥဆောင်မဲ့တုံ့ပြန်ဆောင်ရွက်မှုတွေမှာကူညီဖို့ကုလသမဂ္ဂကဒေါ်လာ160အရေးပေါ်ကူညီတောင်းခံပါတယ်။ဒီရန်ပုံငွေတွေကိုတော့လူပေါင်း 5.2 တန်းအတွက်အစားအသောက်ရေမိန်လာအရေးပေါ်ပညာရေးဆောက်ရှောက်မှုနဲ့ကျင်းမာရေးအတွက်သုံးစွဲမှာဖြစ်ပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ဗီဒီယိုမိန်ခွန်းမှာပြောကြားလိုက်တာပါ။ဒီချင်းမှုကြောင့်လူပေါင်းတန်းနဲ့ချီအိုမဲအိမ်မဲဖြစ်ကြရစာတင်ကြောင်းတွေကျမ်းမာရေးစာအုပ်တွေထိခိုက်ပျက်စီးရပြီးအရေးကြီးတဲ့ခြေခံစာအုပ်တွေပျက်စီးတာတွေအပြင်မျောလင်းချက်တွေအိမ်မဲတွေရေစုံမျောခဲ့ရတယ်လို့လည်းကုလသမဂ္ဂအကြီးအကဲကပြောပါတယ်ပါကစ္စတန်တာဝန်ရှိသူတွေကတော့မုတ်တုံမိုးရွာသွန်းတဲ့ဇွန်လကစရေချီးမှုတွေကြောင့်လူပေါင်း1100ကျော်သေဆုံးပြီး33တန်းကျော်ရေပစ်သင့်တဲ့အကြောင်းပြောဆိုထားပါတယ်ရာသီဥတုဖောက်ပြန်မှုကြောင့်ဖြစ်ရတဲ့ကပ်ဘေးတံကိုပါကစ္စတန်အာဏာရှင်တွေတုံ့ပြန်ရမှာရေပေးသင့်သူတွေကိုငွေစားအကူအညီထောက်ပံ့တာပါဝင်အကုန်ကြခံသုံးစွဲနေပေမဲ့ထိခိုက်မှုအတိုင်းအတာကြီးမားတာကြောင့်မလုံလောက်ဘူးလို့လည်းအတွင်းရေးမှူးချုပ်ကသတိပေးပြောဆိုထားပါတယ်